Times of India ထရင်းစာကြီးကရေးသားလိုက်ပါတယ်။ဒီနေရာမှာတရုတ်အစိုးရရဲ့မြန်မာနိုင်ငံဆိုင်ရာမဟာဗျူဟာကပါလဲ။တိုင်းဒေသလက်နက်ကင်တွေအရေးနဲ့တရုတ်မဟာဗျူဟာဘယ်လိုဆက်ဆက်နေတယ်လဲဆိုတာတွေကိုဒီပေါ်မျိုးနယ်စစ်တော်ကုစလေဟောင်းဦးရထွန်းနဲ့ကျွန်တော်ကြိုးစားတာဆွေးနွေးဆုံးတာထားတာဖြစ်ပါတယ်။
ရထွန်းခင်ဗျာ Times of India သတင်းစာထဲမှာရေးထားတဲ့ဆမတ်ဘုတ်ရဆိုရင် Times of India credibility
ကျွန်တော်တို့လည်းအဲ့ဒီတိုင်းအော့ဖ်အိန္ဒိယမှာရေးထားသလောက်ပဲသိရတာပေါ့လေသို့တော်လက်တွေ့မြေပြင်မှာဒီအေရရနေပြီးတော့အဲ့ဒီနောက်ပိုင်းပေါ့နော်သူတို့လက်နဲ့စင်ပိုးလိုက်တယ်ဆိုတော့နောက်ပိုင်းတိုက်ပွဲဖော်ခဲ့တဲ့တိုက်ပွဲတွေအခြေအနေကြည့်ရတာကဒီသတင်းကမှန်ကန်ပုံရတယ်ကျွန်တော်ဆိုတာထောက်လှမ်းရေးသတင်းချက်လက်တွေတချို့စိတ်ချရတဲ့အတွင်းလူတွေရဲ့သတင်းစကားတွေနောက်အရင်ကအိန္ ထောက်ပံ့ခဲ့တဲ့လမ်းကြောင်းအခြေအနေတွေအဲ့ဒါတွေကိုဟိုပူရပြီးတော့ရေးသားတဲ့သတင်းဖြစ်တဲ့အတွက်ကြောင့်မလို့တထိုင်တော့တော်တော်များများသိချယုံကြည်ရတယ်လို့ကျွန်တော်တော့အဲ့လိုယူဆပါတယ်ဗ
ျဆိုတော့ကတရုတ်ဟာမြန်မာနိုင်ငံရဲ့တိုင်းရင်းသားတွေနဲ့ငြိမ်းချမ်းရေးမဖြစ်စေချင်ဘူးတိုင်းရင်းသားသဘုံတွေကိုမြှောက်ပေးနေတယ်ဆိုရက်ကြာပုံမပေါ်လွင်လာတယ်ဆိုရက်သဘောဖြစ်နေတာပေါ့
မြန်မာနိုင်ငံ48ခုနှစ်လွတ်လပ်ရေးရပြီးနောက်ပိုင်းဒီပါတီတော်ဒီမိုကရေစီစနစ်နဲ့အုပ်ချုပ်တဲ့ဥနုအစိုးရလက်ထက်မှာတရုတ်ပြည်ကမြန်မာပြည်နဲ့ဆက်ဆံရေးကိုအထူးအလေးထားတယ်အဲဒီအိနီနာချင်းကောင်းပြည်သားအောင်ကိုဆက်ဆံသဘောပေါက်လို့
ဟုတ်တယ်ဒါပေမဲ့နောက်ပိုင်းမှာကွန်မြူနစ်မြန်မာပြည်ကွန်မြူနစ်ပါတီကိုသူတို့ပဲမြှောက်ပေးမြေတော်မြှောက်ပေးလာခဲ့တာမဟုတ်လား
နောက်ပိုင်းမှာကြားတဲ့အခါကျတော့တရုတ်ပြည်တွင်မှာကလည်းစသည်နိုင်ငံရေးသဘောထားတွေအပြောင်းလဲရှိတယ်အခုအဲ့ဒါကတော့66ခုနှစ်မှာစခဲ့တဲ့ယဉ်ကျေးမှုဒေါ်လာရေးပေါ့အဲယဉ်ကျေးမှုဒေါ်လာရေးရဲ့အဲဒီပြည်တွင်မှာဖြစ်တဲ့ပြည်ပခတ်အောက်မှာနိုင်ငံတကာကွန်မြူနစ်ပါတီတွေနိုင်ငံတကာမှာဖြစ်နေတဲ့ဒေါ်လာရေးတွေကိုကူညီရမယ်ဆိုတော့ဟာကအဲ့ဒီအယူဆကရှေ့တန်းရောက်လာတယ်တမန
်ဟုတ်ကဲ့အဲ့ဒီအစည်းအဝေးတွေကိုတော့အတင်းပြောလို့ရပါတယ်ဦးရထွန်းကျွန်တော်ပြောနေတာအခုနောက်ပိုင်းမှာအချိန်လေးဘာပြောင်းလဲသွားလို့အဲ့ဒီတော့အခုလက်ရှိတိုင်းရင်းသားသဘုံတွေကိုသူတို့အားပေးနေရတယ်
ကျွန်တော်တို့မြန်မာနိုင်ငံက2010မှာမာတီပါတီဒီမိုကရေစီဆိုပြီးတော့ပါတီစုံစနစ်ကျင့်သုံးလိုက်တဲ့အချိန်မှာအနောက်တိုင်းနဲ့အမေရိကန်ဘက်ကိုရိမ့်သွားတယ်ဆိုတဲ့ဟာကိုပြုတ်ကခံစားရတယ်အခုတစ်ဖြင့်မြစ်ဆုံစီမံကိန်းကိုတစ်ဖက်တရဆိုင်လိုက်တဲ့ကိစ္စဟာသူတို့တွေအတော်ဒေါသထွက်ပြီးတဲ့အခါကျအတော်အံ့ဩသွားတယ်အဲ့ဒီနောက်ပိုင်းမှာဆိုလို့ရှိရင်သူတို့ကကျွန်တော်တို့အစိုးရကိုလည်းတစ်ဖက်ကတော့ကုလသမဂ္ဂမှာကာကွယ်ပေးတဲ့ကိစ္စကိုဆက်လုပ်တယ်ဆက်ပြီးထိန်းထားတယ်တစ်ဖက်ကလည်းဒီအစိုးရကိုဆန့်ကျင်တိုက်ခိုက်နေတဲ့လက်နက်ကိုင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေကိုဆက်ထောက်ပံ့တယ်အလုံးရင်းနဲ့ကိုထောက်ပံ့တယ်ဗီဇာတစ်ဖက်ရေမုတ်တစ်ဖက် policy ပေါ့ဗျာ။နော်။သူတို့တရုတ်ပြည်ကနေဆိုတရားဝင်သုံးတဲ့အသုံးနှုန်းကတော့ဒီဘက်ပေါင်းတုံပေါ့အလွာပေါင်းတုံဖြန့်ကျက်ပြီးတော့ဆက်ဆံတဲ့ဆက်ဆံရေးဆိုပြီးတော့ရည်ရချက်ကတော့ဘာလဲဆိုလို့ရှိရင်ဒီယုံကြည်စိတ်ချရမှုမရှိတဲ့ဓမ္မအစိုးရကိုလည်းကင်ထားမယ်။နောက်ဒီတိုင်းသားလက်နက်ကိုင်အဖွဲ့တွေကိုလည်းကင်ထားခြင်းအပြင်သူရဲ့စီးပွားရေးလုပ်ငန်းတွေအသက်သွေးကြောဒီလမ်းမကြီးလုံလုံဆိုင်ချမှုအတွက်လည်းအာမခံချက်အဲရယူထားဖို့ဆိုတဲ့ရည်ရွယ်ချက်ပါ
ဟုတ်ကဲ့ဆိုတော့အဲ့ဒီ Times of India မှာဒေတာရင်းသန္ဓမန်တူးကိုကိုကားပြီးတော့သူကရေးထားတာဟာတရုတ်နိုင်ငံဟာမြန်မာနိုင်ငံကိုအားပြောတဲ့နိုင်ငံဖြစ်နေစေခြင်းနဲ့နောက်ပြီးတော့မငြိမ်သက်တဲ့နိုင်ငံဖြစ်နေစေခြင်းနဲ့နောက်ပြီးဇာနာမှုကျင်နာမှုတွေပေါ်တဲ့ပုံမှန်တဲ့နိုင်ငံဒီအပြင်ပြောရင်လူခွေးချိုးဖောက်တဲ့နိုင်ငံပေါ့ဗျအဲ့လိုပုံစံမျိုးဖြစ်နေရမှာကိုသူကပူလို့လာတယ်ဆိုတဲ့သဘောထားမျိုးပြောပါတယ်ဆိုတော့ဒါဟာသူတို့အကျိုးစီးပွားအတွက်သူတွေကိုကြည်ပြီးတော့တစ်ဖက်သားရဲ့မျက်နှာမှုကိုမကြည့်ပဲဒီလိုလှုပ်စတန်းလာတာ
အဒီရတော့ဟိုဘက်ဒီဘက်ပေါ့နော်နှစ်ဖက်အဲကြည့်မယ်ဆိုရင်တော့တရုတ်ပြည်ကဥ ုမင်းလင်းလင်းပြောတာတခုရှိတယ်မစ္စတာရှီကျင့်ပြင်နေပြီးတော့မကြသေးခင်ကရောက်လာတော့ကပြောတဲ့စကားလုံးရှိတယ်အဲ့ဒါကဘာလဲဆိုရင်နှစ်နိုင်ငံရဲ့မဟာဗျူဟာအကျိုးစီးပွားများကိုနားလည်ပြီးတော့နှစ်နိုင်ငံကဒါကိုမထိကပ်အောင်เนาะကာကွယ်ဆောင်ရှားဖို့တင့်ပါတယ်ဆိုတဲ့စကားလုံးကိုပြောသွားတယ်အဲ့တော့မနိုင်ငံနဲ့ပတ်သက်တဲ့တရုတ်ရဲ့မဟာဗျူဟာအကျိုးစီးပွားဆိုတာကျွန်တော်နားလည်သလောက်ကတော့ဒီတရုတ်ပြည်ကနေပြီးတော့အိန္ဒိယသမုဒ္ဒရာဘက်ထွက်ပေါက်ဖြစ်တဲ့မြန်မာနိုင်ငံကိုဖျက်သွားမဲ့ဒီလမ်းကြီးကိုသူကကုန်သွယ်ရေးလမ်းကြောင်းအဖြစ်နဲ့သူလိုချင်တယ်။ဒီဟာကိုကူးပေါင်းဆောင်ရွက်ပြီးတော့မြန်မာနိုင်ငံအကျိုးရှိအောင်သူလုပ်ချင်တယ်။ဒီဟာနဲ့ပတ်သက်ပြီးတော့ပိတ်တာဆိုတာမလုပ်သေးချင်ဘူးတစ်ချက်က။နောက်တစ်ချက်ကမြန်မာနိုင်ငံကသူ့ရဲ့အိန္ဒိယချင်းဒီနောက်ပေးပေါက်ဖြစ်တဲ့အတွက်ကြောင့်မလို့သူနဲ့ပြိုင်ဘက်ဖြစ်တဲ့အနောက်အုပ်စုနဲ့အမေရိကန်ရဲ့နောက်လိုက်အမေရိကန်တို့နဲ့စိတ်နှီးဆက်တဲ့တပည့်နော်ဒုတိယဟာပေါ့ရုပ်သေးမဖြစ်စေချင်ဘူးသူဒါကိုဒီတွယ်ဝိုက်ပြီးတော့ပြောတာဒီလိုပြောတဲ့စိတ်ဓာတ်ကလည်းအထောက်ထားရှိတယ်မြန်မာနိုင်ငံမှာစံတမန်လုတ်သွားတဲ့ Derek Mitchell ကိုသူကချင်ပြည်နယ်ဘက်ကိုခရီးထွက်တဲ့အခါနှစ်ခါသုံးခါလောက်ထွက်တဲ့အခါရုပ်သံအမတ်ကကြောင်ကြောဦးတယ်ခင်ဗျာအဲ့ဒီဘက်ကိုခဏခဏမသွားပါနဲ့ဒါကျွန်တော်တို့နိုင်ငံရဲ့မဟာဗျူဟာအကျိုးစီးပွားဖြစ်တယ်ခင်ဗျာတော်တော့ပြစ်ပြစ်မယ်ဆိုတဲ့ဟာမျိုးပေါ့เนาะအဲ့ဒါလို့တောင်ပြောတာရှိတယ
်ဟုတ်ကဲ့
ဆိုလိုချင်တာကသူကစိုးရိမ်တာကစိုးရိမ်တာကအဲ့ဒါပဲအဲ့ဒီဟာစိုးရိမ်တဲ့အရာဗမာအစိုးရကဗမာပြည်အစိုးရတွေကเนาะတကယ်လို့စိတ်ချယုံကြည်ရတယ်ဆိုလို့ရှိရင်သူကဒါတွေမလုပ်ဘူးဒါပြောလို့ရတယ
်โอเคစိတ်ချယုံကြည်ရတဲ့အစင်းဆိုတာပါလဲစိတ်ချယုံကြည်ရဆိုတာသူတို့ပြောသမျှကောင်းနေပြီးလုပ်နေရလားဆိုတော့မြန်မာအစိုးရဟာတရုတ်နဲ့အိန္ဒိယနိုင်ငံကြားမှာရှိနေတာအိန္ဒိယနိုင်ငံလည်းကလဒန်မြေကြောင်းဖုန်ချိုးရေးလုပ်ပြီးတော့သူတို့ဆရာတစ်ဆင့်အဲ့ဒီဘက်ကိုကုန်စည်ကူးစမ်းရေးပညာလုပ်ပါတယ်ဆိုတော့ဒီဟာကိုတစ်ဖက်သက်သူကဗမာအညာကိုခောက်ပြီးတော့လုံအောင်တရုတ်အထုကိုဝင်နေရမယ့်သဘောမျိုးဖြစ်နေသလားတစ်ချက်နောက်တစ်ချက်ကမဟာဗျူဟာအကျိုးစီးပွားတရုတ်ရဲ့မဟာဗျူဟာအကျိုးစီးပွားကိုလည်းကြည့်ရင်ကြည့်မယ်ဆိုရင်တော့မြန်မာရဲ့အမျိုးသားရေးအကျိုးစီးပွား National Interest in the Slumnyo အကုန်လုံးချိုက်ခတ်နိုင်တယ်ဆိုတဲ့ဟာကိုတရုတ်ကထက်သွင်းမစဉ်းစားဘူးလားကြာကျွန်တော်မေးလို့ကနှစ်ချက်ပေါ့ပထမတစ်ခုကအိန္ဒိယ
ဘက်
ကပြော
အဲ့ဒီကိစ္စကတော့ဒီလိုကျွန်တော်တို့စဉ်းစားနိုင်ပါတယ်ဥပမာကျွန်တော်တို့လိုအိမ်ပြုတ်ရဲ့အိမ်ချင်းဗီယက်နမ်ကလည်းတော့ဒီနဲ့ဆက်ဆံရေးမကောင်းတဲ့နိုင်ငံဒါတောင်မှသူကပြုတ်နဲ့နိုင်ငံရေးစနစ်ချင်းကတူတဲ့နိုင်ငံရေးစနစ်ချင်းတူကွန်မြူနစ်ပါတီချင်းတူပေမဲ့လို့ပြုတ်နဲ့မတည်လဲဘူးမတည်လဲတဲ့နိုင်ငံကဘာဖြစ်လို့ခတ်တင်းနေနေနိုင်တာလဲဆိုတော့သူ့မှာအနာအဆာမရှိဘူးကျွန်တော်တို့ကအနာအဆာတွေရှိတယ်ကျွန်တော်တို့ပြည်တွင်းဆိုင်းသားစီလုံးညီညွတ်ရေးမကောင်းဘူးအဲ့ဒီဟာကကိုယ့်ရဲ့အနာရှိလို့သူကအဲ့ဒီအနာကိုခြံထွားတာပဲအဲ့တော့ကျွန်တော်တို့ကအဲ့လိုသူတိုးဆွဲတာမခံရင်ဘူးသူသိဟိုအပေါ်ကြီးနဲ့ကျွန်တော်တို့စီးပွားရေးအကျိုးမြတ်ထုတ်တာတွေမခံရင်ဘူးဆိုရင်ကိုယ့်အနာတွေကြောက်အောင်လုပ်လေကိုကအနာအစာတွေရှိနေတဲ့အခါကျွန်တော်တို့အာသာကိစ္စအနောက်ဘက်ကနော်ဘင်္ဂလီကိစ္စဆိုလို့ရှိရင်လေကုလသမဂ္ဂမှာသူ့ပဲသွားအားကိုးနေရတာလေ ICJ ခေါ်ပြီးဆိုတဲ့အချိန်မှာအားလုံးသိကြပါလိမ့်မယ်ဟိုရှီကျင်းပြင်ကိုဖိတ်ပြီးတဲ့အခါကျတော့တခါတည်းဒီဟိုကျွန်တော်တို့နောက်မှစိုးစိုးဝါဖြစ်လာလို့ရှင်ပြဒမကမှာကာဝယ်ပေးဖို့တောင်းမှာ
ဟုတ်တယ်ဟုတ်
ဘာပြောလဲစိတ်ချเนาะစိတ်ချခင်ဗျာဒီရေကခင်ဗျားတို့ရဲ့မဟာပြွာအကျိုးစီးပွားချုပ်ကနောက်ဆုံးကာဝယ်ပေးမှာသူကတိပေးလိုက်တယ်เนาะအဲ့ပြောချင်တဲ့သဘောကကျွန်တော်တို့ကဆက်မှမှာခတ်တင်းနေရချင်တယ်ဆိုလို့ရှင်ရင်နော်အလိုက်တင်ဆက်ဆံပြီးတော့ကိုယ့်ရဲ့ပြဿနာတွေကိုပြေလည်အောင်ပြင်ရှင်းကိုယ်တိုင်းရင်းသားတွေအချင်းချင်းမှာအခုဖက်ဒရယ်တောင်းတာတောင်းမှာဖက်ဒရယ်ဘူးဗျာပြေဖို့ဟာကိုကတက်နဲ့ဟိုနဲ့ရ NLD နဲ့ရညင်ညွတ်ဘူ
းဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့
ဒီနေရာမှာနားမလဲသလိုလို
ဟုတ်ကဲ့ကျွန်တော်အဲ့ဒါကိုဆက်မေးမဲ့မိကုန်ပါပဲဒါမီဒီယာတွေကလည်းဝေဖန်ကြတယ်မြန်မာနိုင်ငံအန္တပိုင်းတွေမှာဒီတိုင်းရင်းသားပြဿနာအထူးသဖြင့်အင်းနဲ့ဖြစ်နေပြဿနာနဲ့ပတ်သက်ပြီးတော့ဘယ်လိုကင်တွယ်ဖြစ်ရှင်းမယ်ဆိုတဲ့မဟာဗျူဟာတရားမရှိဘူးလို့ဆိုကြပါတယ်။ဆိုတော့စီးတဲ့မဟာဗျူဟာကဘယ်လိုမျိုးလဲခင်ဗျာ
။ငញ្ញရေးဆွေးနွေးပွဲမှာသူတို့လက်ခံဖို့လိုတယ်။ဒါကြတော့ကျွန်တော်အားလုံးတို့လာတဲ့ဖက်ဒရယ်စီနစ်ကိုသွားဖို့ဖက်ဒရယ်ပြင်ဆင်ရေးကိစ္စပါပဲအဓိကချုပ်လိုက်လို့ရှိရင်တော့ဖြစ်နေ
တယ်။ကျွန်တော်ပြောနေလာတာကအစိုးရနဲ့တက်မတော်အနာရှိရဲ့အပိုင်ငွေပြောတယ်။တိုင်းရင်းသားလက်နက်ကိုင်အင်အားစုတွေအဖျားကောဒီကိစ္စဟာညဉ့်ညံ့စွာပြည်လည်နိုင်ရေးကိုဥတီစီမဲ့
မဟာဗျူဟာတရားမချမှတ်သင့်ဘူးလားအခုဖြစ်နေရတော့စီအင်းအားအလေးသာမှပဲလေးလေးသာသာဆက်ဆံခြင်းခံရတယ်ဆိုရအသီးသီးနဲ့ပဲလှူရှားနေရတယ်လို့ကျွန်တော်ထင်ပါတယ်ဆိုတော့ဒီဟာတဲ့ပူပြီးထျောက်စီမဲ့နှစ်ဖက်ပေါင်းစည်းသင်းမြတ်နိုင်စီမဲ့ဆွေးနွေးညှိနှိုင်းနိုင်မဲ့မဟာဗျူဟာတရားကိုဘယ်လိုချမှတ်သင့်လဲရတိုင်းသားပြည်ပကကောတိုင်းသားလက်နက်ကိုင်းဖွဲ့ရအောင်
တိုင်းသားလက်နက်ကိုင်းဖွဲ့တွေဘက်မှပြောလို့ရှိရင်လည်းဖက်ဒရယ်စနစ်ကိုသွားမယ်ဆိုတဲ့ရေဘူရအနေလောက်ပဲရှိတယ်သူတို့မှလည်းဘုံတဘောတူထားတဲ့ဖွဲ့စည်းပုံစီရင်လိုချင်တဲ့ပန်းနိုင်ဆိုတာကမရှိဘူးဒီတဘောတူညီချက်တွေကိုရပြီဆိုတဲ့အခါမှာလက်နဲ့စွန့်ဖို့လက်နဲ့စွန့်တယ်ဆိုတာကတော့အခုသီးသောတတ်မတော်ဖြစ်နေအောင်စုတတ်မတော်ဖြစ်ဖို့ဆိုတဲ့ကိစ္စကလည်းကျွန်တော်တို့လွယ်လွယ်နဲ့စွန့်ရင်ကြမှာမဟုတ်ဘူးလက်နဲ့စွန့်လိုက်လို့ရှိရင်လက်နဲ့နိုင်ငံရေးအာဏာတဏ္ဍပြောင်းသွားကဆက်လာတာဖြစ်တယ်ဆိုတဲ့မော်စီတုံးရဲ့ဒီတဘောတရားကိုလက်ကင်ထားခေါင်းထဲမှာဝင်နေတဲ့ဒီဖွဲ့စည်းတွေအနေနဲ့ကဒီဟာနဲ့ပတ်သက်ပြီးတော့ဒီလိုလာတဲ့ဒီမှန်ချက်ရပြီဆိုလို့ရှိရင်ဒီတကူကြီးတော့တမတော်ဖြစ်ဖို့တော့တရုတ်ပြည်ရဲ့အခုညီတရုတ်ပြည်ရဲ့ဖိအားပေးမှုတို့လိမ့်မယ်။ဒါမှမဟုတ်တရုတ်ပြည်နဲ့ဆက်ဆံရေးရလဲတောက်လျှောက်ကျွန်တော်တို့အစိုးရတမတော်တွေကကောင်းနေဖို့လိုတယ်။သူကကျွန်တော်တို့အပေါ်မှာယုံကြည်စိတ်ရှိမှသူကလည်းစေတနာကောင်းနဲ့ကူညီမှာ။ဒါလည်းမဟုတ်လို့ရှိရင်ကျွန်တော်တို့တိုင်းပြည်ကငြိမ်းချမ်းရေးလဲဝေးနေမယ်။ကို့အနာကလည်းဘယ်တော့မှပြောင်းမှာမဟုတ်ဘူး
။ကျေးဇူးတင်ပါတယ်ဦးရတော်။
好的好的